ထိုင်းနိုင်ငံမြောက်ပိုင်းမှာဆိုင်မျိုးကနိုင်ငံဦးသွင်းမှာမနစ်ကပိတ်မိနေခဲ့တဲ့တောဘလူငယ်ဘောလုံးသွင်းကိုကယ်တင်တဲ့နေရာမှာပါဝင်ခဲ့တဲ့ထိုင်းပြည်တပ်အထူးတပ်ဖွဲ့ဝင်တယောက်ဟာဒီကလေးလုပ်ငန်းတွေမှာရခဲ့တဲ့သွေးစိတ်နဲ့ရောဂါကြောင့်ပြေဆုံးသွားတယ်လို့ထိုင်းတာဝန်ရေတပ်ကပြောလိုက်ပါတယ်။ထိုင်းပြည်တပ်အထူးတပ်ဖွဲ့ဝင်ဘေယုတ်ပတ်ဘာရာဟာစေကူသားမှုခံခဲ့ပေမဲ့ဒီရောဂါပိုးဟာသွေးထဲကိုဝင်ပြီးတော့သွေးစိတ်တင်ပြီးအချိန်လေးပိုဆိုးလာခဲ့တယ်လို့ထိုင်းပြည်တပ်အထူးတပ်ဖွဲ့ရဲ့တပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။အခုလိုတည်ဆုံသွားတဲ့အတွက်သူဟာလူတော်ပြင်းပြစိတ်ဝင်စားနေအောင်စိုက်ဆောင်ကြည့်ခဲ့တဲ့ဒီကယ်ဆယ်ရေးအတွက်တည်ဆုံခဲ့တဲ့ဒုတိယမြောက်ရေးတဲ့အထူးတပ်ဖွဲ့ဝင်ဖြစ်ပါတယ်။အဲဒီကယ်ဆယ်ရေးအတွက်မှာထိုင်းရတဲ့အထူးတပ်ဖွဲ့ရဲ့ဒုတိယတပ်မူဆမန်ဂွန်နန်ဟာလည်းလိုင်ဟူတွင်းမှာအောက်ဆီဂျင်ဘူးတွေကိုထားနေတော့မှတည်ဆုံသွားခဲ့ပါတယ်။ထိုင်းနိုင်ငံကတော့ဝက်လူငယ်ဘောလုံးတွေဟာအဲဒီလိုင်ဟူတွင်းကိုတွားရောက်ဆင်ရုတ်တရက်မိုးရွာပြီးတောင်ချရေးတွေကျလာခဲ့တာကြောင့်ဒီလိုင်ဟူတွင်းမှာပြီးခဲ့တဲ့နှစ်ဇွန်နဲ့ဇူလိုင်လကျားမှာနှစ်ပတ်ကြာပြိမိနေကြတာဖြစ်ပါတယ်။ဘတ်ဘာရာရဲ့ရုပ်လောင်းကိုတော့ထိုင်းနိုင်ငံတောင်ပိုင်းကစက်တုံးခရိုင်ကတလုံစင်မိုးစင်ဘလီမှာတောက်ချာလေးကမြုပ်နှံခဲ့တယ်လို့ဘန်ကောက်ပို့သတင်းလာကဖော်ပြပါတယ်နော်။